ညပွားနေတဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်နိုင်ငံကကျွန်းတူတွေနဲ့စစ်စခန်းတွေတည်ဆောက်ရမှာပါဝင်ခဲ့တယ်လို့ဆွဆွဲခံထားရတဲ့တရုတ်ကုမ္ပဏီ24ခုနဲ့လူပုဂ္ဂိုလ်တဝန်းကျင်စီကိုအမေရိကန်ပြည်ထောင်စုကဗိုလ်တော်ဦးနေကတခတ်ပိတ်ဆို့အရေးယူမှုတွေချမှတ်လိုက်ပါတယ်။ဆောက်လုပ်ရေးစီမံကိန်းတွေကိုတာဝန်ယူခဲ့တဲ့အဲ့ဒီကုမ္ပဏီတွေကတရုတ်စစ်တပ်ကိုအပြည့်ကူညီတဲ့အခမ်းကဏ္ဍကနေပါဝင်ခဲ့တယ်လို့အမေရိကန်စီးပွားကူးသန်းဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီစီမံကိန်းတွေမှာပူးပေါင်းပါဝင်ကူညီခဲ့တဲ့တာဝန်ရှိသူလူပုဂ္ဂိုလ်တဝန်းကျင်စီကိုလည်းအမေရိကန်နိုင်ငံတွင်းဝင်ရောက်ခွင့်ဗီဇာပိတ်ပင်ထားတယ်လို့အမေရိကန်နိုင်ငံကြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့တိကျထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။2013ခုနှစ်ကစပြီးတရုတ်နိုင်ငံဟာနိုင်ငံပိုင်စီးပွားရေးလုပ်ငန်းတွေကိုအသုံးပြုပြီးအငြင်းပွားနေတဲ့တောင်တရုတ်ပင်လယ်တွေကဤက3000ကျော်တဲ့နယ်မြေတွေကိုသိမ်းယူခဲ့တာကြောင့်ဒေသတွင်းမတည်ငြိမ်မှုတွေဖြစ်ပေါ်သလိုအီတီချင်းနိုင်ငံတွေရဲ့အချုပ်အခြာအာဏာကိုထိပါပြီးတဘာဝပတ်ဝန်းကျင်ပြည့်ရွေးမှုတွေကိုဖြစ်ပေါ်စေခဲ့တယ်လို့ပုံပြယူကပြောပါတယ်။ရေနံနဲ့တဘာဝတန်ခွေအရင်းမြစ်တွေအများအပြားရှိတဲ့တောင်တရုတ်ပင်လယ်80ရာခိုင်နှုန်းကိုတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားပါတယ်။ဒေသတွင်းတခြားနိုင်ငံတွေဖြစ်တဲ့ဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတွေကလည်းတောင်တရုတ်ပင်လယ်တစ်စိတ်တစ်ပိုင်းကိုပိုင်ဆိုင်ကြောင်းကြေညာထားပါတယ်။